Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 10ရက်ကြာသပတေးနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ဒုတိယသမ္မတလောင်းအမြင့်စင်းတွေကိုဒီကနေ့တက်ဆိုင်ရာရွေးကောက်ခံလွှတ်တော်အစုအဖွဲ့တွေကနေတင်သွင်းလိုက်ကြပါပြီ။ IS အကြမ်းဖက်အဖွဲ့ကိုစီးရီးယားနဲ့အီရတ်အပြင်တကမ္ဘာတစ်ဝန်းတိုးချဲ့နှိမ်နင်းဖို့အမေရိကန်ကမဟာမိတ်ရှာနေပါတယ်။မြောက်ကိုရီးယားကတာတူပြစ်ပဲ့ထိန်ထုံးကြီးနှစ်စင်းကိုဒီကနေ့ပင်လယ်ထဲနောက်ထပ်ပစ်လွတ်ဆန်းသက်ပါတယ်။ဒီသတင်းတွေအပေါ်တွင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်အများကစိတ်ဝင်စားစောင့်ကြည့်နေခဲ့တဲ့အထူးသမ္မတလောင်းအမည်စင်းရင်တွေကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကဒီကနေ့လွှတ်တော်နေ့ရက်စလုံးမှာတင်သွင်းလိုက်ပါပြီဒီပေါ်မှာတိုင်းရင်းသားပါတီတချို့ရဲ့အမြင်ကဘယ်လိုရှိပါလဲ
မြစ်ဆန္ဒများတဲ့ပုံမှာဒီကိမာရွေးချယ်လိုက်တယ်ဆိုတော့ကျွန်တော်တို့ကတော့ခံစားချက်ကတော့ရှိတော့ဗျာကျွန်တော်ကလည်းတိုင်းရင်းသားလူမျိုးစုပါတီကဖြစ်နေတော့တိုင်းရင်းသားလူမျိုးစုပါတီကတော့တယောက်ယောက်တော့ဒုသမတနေရာ
ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွန်းပြောသားတာပါဒီလိုတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေကိုမကြခင်မှာစူးစီးတင်ပြပေးပါမယ်တခါဒီအမျိုးသားလွှတ်တော်မှာချင်းပြည်နယ်အမတ်တဦးကိုဒုသမတလောင်းအဖြစ်အစိုးပြုခံရတဲ့အပေါ်မှာချင်းတိုင်းရင်းသားတွေအကြားဘယ်လိုမျှော်လင့်ချက်တွေရှိနေသလဲဆိုတာကိုလည်းမကြခင်မှာနားဆင်ရပါမယ်အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကတက်တက်တင်ပြပေးကြပါမယ်ရှင်
သတင်းပတ်တော်ကြားခမန်းချက်မျိုးမျိုးနဲ့စောင့်ဆိုင်းနေကြတဲ့ဒုတိယသမ္မတလောင်းအမည်စင်းတွေဒီကနေ့ထွက်လာပါပြီ။ပြည်သူ့လွှတ်တော်အစုအဖွဲ့ကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတင်သွင်းတဲ့ဒုတိယသမ္မတလောင်းကတော့ဦးထင်ကျော်ဖြစ်ပါတယ်။တခါချင်းတိုင်းရင်းသားတူဦးဖြစ်သူဦးဟန်နရီဗန်တီယူကိုတော့အမျိုးသားလွှတ်တော်အစုအဖွဲ့ကနေဒုတိယသမ္မတလောင်းအဖြစ် NLD ကတင်သွင်းပါတယ်။ဦးထင်ကျော်ကလွှတ်တော်ကိုယ်စားလှယ်မဟုတ်ပဲဦးဟန်နရီဗန်တီယူကတော့ NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းပြည်သူ့လွှတ်တော်ဘက်မှလက်ရှိဒုတိယသမ္မတဒေါက်တာဆိုင်မောက်ခန်းအမျိုးသားလွှတ်တော်ဘက်ကနေအရင်အမျိုးသားလွှတ်တော်ဥက္ကဋ္ဌဟောင်းနဲ့လက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်ကိုဒုသမတလောင်းတွေအဖြစ်အမည်စင်းတင်သွင်းထားပါတယ်။တမတော်သားကိုယ်စားလှယ်အစုဖွဲ့ဘက်ကဒုသမတလောင်းအဖြစ်ဘယ်သူကိုရွေးချယ်ထားတယ်ဆိုတာနဲ့အမည်စင်းတင်သွင်းပြီးပြီလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လွှတ်တော်နေရာစလုံးမှာဒုတိယသမတလောင်းအဖြစ်အမည်စင်းတင်သွင်းထားတဲ့လူတဦးထက်ပိုနေတာကြောင့်ထူးထူးခြားခြားဖြစ်နေပါတယ်။ဒါကြောင့်လွှတ်တော်တည်တည်ကနေဒုတိယသမတလောင်းတဦးကိုပဲနောက်ဆုံးထွက်လာအောင်အရင်ဆုံးမဲခွဲဆုံးဖြတ်မှာလား။အဖွဲ့ဝင်9ဦးပါသမရရွေးချယ်စစ်စီရေးအဖွဲ့ကအရင်ဆုံးစစ်စစ်မှာလားဆိုတာအတိအကျမသိရသေးပါဘူး။ဒီတော့တင်းမှာပဲ NLD ပါတီခေါင်းဆောင်တောင်ဆန်းစုကြည်ကပြည်သူ့တို့ပန်ကြားချက်တစ်စောင်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ပြည်သူလူထုရဲ့ဆန္ဒတွေကိုအပြည့်အဝအကောင့်ထဲမဖော်နိုင်မီကာလအတွင်းနိုင်ငံအေဂျင့်တည်ငြိမ်စွာနဲ့လူရပန်းနိုင်ကိုရောက်စေဖို့ပြည်သူပြည်သားအားလုံးကဉာဏ်ပညာအမျှော်အမြင်နဲ့ဝန်းရံထောက်ခံပေးဖို့မေတ္တာရပ်ခံထားပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတည်းတည်းမဟုတ်ဘဲကမ္ဘာတစ်လုံးမှာ IS Islamic အစွန်းရောက်အဖွဲ့ကိုတိုးချဲ့ချေမှုန်းရေးအတွက်တတ်တတ်မှတ်မှတ်မဟာမိတ်အဖွဲ့တစ်ခုရရှိဖို့အမေရိကန်အစိုးရတာဝန်ရှိသူတွေစူးစမ်းနေကြပါတယ်။လီဗျားနိုင်ငံမှာ Islamic အစွန်းရောက် IS အဖွဲ့ပိုပြီးအားကောင်းလာသလိုပြီးခဲ့တဲ့နိုဝင်ဘာလကပါရီမြို့တော်အကြမ်းဖက်တိုက်ခိုက်ခံရတာတွေရဲ့စေ့စော်မှုကြောင့် IS အစွန်းရောက်အဖွဲ့ချေမှုန်းရေးမှာပိုပြီးကြဲကြဲပြန့်ပြန့်နီလန်းပေါင်းစုံနဲ့ချင်းကပ်လှုပ်ဆောင်ရမယ်ဆိုတာကိုအမေရိကန်အစိုးရတာဝန်ရှိသူတွေရှင်းရှင်းလင်းလင်းနားလည်လာခဲ့ကြပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးမှုတွေရှိနေတယ်လို့အမည်မဖော်တဲ့အနောက်နိုင်ငံတန်တမန်တဦးက VOA ကိုပြောပါတယ်။ Islamic အစွန်းရောက် IS တိုက်ခိုက်ရေးသမားအရေးအတွက်တိုးလာနေပြီးလီဗျားနိုင်ငံကအစမြောက်အာဖရိကတလွာအရှေ့အာဖရိကဒေသတချို့အာဖရိကတိုက်အနောက်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသဆယ်လီတလွာမှာIslamic အစိုးရ IS2 ရဲ့လူသစ်စုဆောင်းမှုတွေလှုပ်ဆောင်လာနေတာကိုထောက်လန့်ရေးအချက်လက်တွေမှာတွေ့ခဲ့ရပြီးတဲ့နောက် IS ချေမှုန်းရေးဆွေးနွေးမှုတွေကပိုပြီးအရေးတကြီးဖြစ်လာနေပါတယ်
။ Syria နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်း IS စစ်သွေးကြောအဖွဲ့ရဲ့တပ်မှုတအုပ်အပြင်းထန်တရားရသွားပြီးမဲ့အသက်မတည်ဘူးလို့ Syria ကတိုက်ပွဲတွေကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။လေကြောင်းတိုက်ခိုက်မှုပြီးတဲ့နောက် Abu Omar El Shishani ဒါမှမဟုတ် Omar the Chechen လို့သိကြတဲ့ Tarkan Baturia Shively ကိုစီးရီးယားနိုင်ငံရက်ကမျိုးက IS အဖွဲ့ရဲ့အခိုင်အမာစခန်းကိုခေါ်သွားတယ်လို့ပြည်တင်ခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။စီးရီးယားရှေ့မြောက်ပိုင်း El Shadda D မြို့နားကလေကြောင်းတိုက်ခိုက်မှုအတွင်းအဲ့ဒီ IS တပ်မှုတည်ဆုံသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောထားတာပါ။ Badira Shively ဟာသူ့တပ်ဖွဲ့တွေကိုအင်အားစစ်ဆေးဖို့နဲ့အမေရိကန်ကြောတောနောက်ခံပြုစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေလက်ထဲနယ်မြေတွေဆုံးရှုံးရပြီးတဲ့နောက်စိတ်ဓာတ်အင်အားကိုမြင့်တင်ပေးဖို့အဲ့ဒီလေကြောင်းတိုက်ခိုက်တဲ့ဒေသမှာရှိနေခဲ့တယ်လို့ယုံကြည်တဲ့အကြောင်းအမျိုးပေါ်လို့တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုအင်္ဂါနေ့မှာပြောပါတယ်။လေကြောင်းတိုက်ခိုက်မှုမှာ IS စစ်သွေးကြော12ယောက်ထိသေဆုံးသွားတယ်လို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။ ပါတီရာရှေဗလီဟာအမေရိကန်ပြည်ထောင်စုကအလို့အရှိဆုံးအကြံဖက်ဝါဒီတူဖြစ်ပြီးသူ့ကိုတရားဥပဒေအရရေးယူနိုင်အောင်တရင်ပေးသူကိုစုငွေအမေရိကန်ဒေါ်လာ5သန်းချိမြင့်မယ်လို့ကြေညာထားပါတယ်
။ဥရောပတိုက်ကိုရွှေပြောင်းဝင်ရောက်လာသူတွေဝင်ရောက်လာကြတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ဘောလ်ကန်ဒေသလမ်းကြောင်းကိုဆက်ပြီးပိတ်ထားတဲ့လို့ဩစတြီးယားပြည်ထောင်ဝင်ကြီးဂျိုဟန်နာမိုက်လစ်နာကပြောဆိုပါတယ်။စလိုဗေးနီးယား၊မက်ဆီဒိုနီးယား၊ဆာဗီးယားနဲ့ခရိုအေးရှားနိုင်ငံတွေကသူတို့နိုင်ငံတွေမှာနိုင်ငံရေးခလုံးကွင်းရှောက်ထားဖို့အစီအစဉ်မရှိတဲ့ရွှေပြောင်းဒုက္ခသည်တွေကိုနေဆက်ဖြတ်ကျော်ကွင်းဒီသတင်းပတ်ထံမှာပိတ်လိုက်ပြီးတဲ့နောက်ဩစတြီးယားပြည်ထောင်ဝင်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီနိုင်ငံတွေကိုဖြတ်သန်းတဲ့ဘောလ်ကန်ဒေသလမ်းကြောင်းကိုလုံးဝပိတ်လိုက်တဲ့လို့ဩစတြေးလျပြည်ထောင်ဝင်ကြီးဂျိုဟာနာမိုက်လစ်နာကဂျာမန်သတင်းစာဒိုင်းဝေါ့ကိုဒီကနေ့ကြားသာပရင်းနေမှာပြောဆိုလိုက်တာဖြစ်ပါတယ်။တချိန်တည်းမှာပဲတူရကီကမ်းလွန်ပင်လယ်ပြင်မှာတော့ရွှေပြောင်းဒုက္ခသည်တွေရဲ့လှေဒဇင်နှိမ့်မြုပ်တာကြောင့်3လအရွယ်လူမမယ်ကလေးငယ်တဦးအပါအဝင်ရွှေပြောင်းအခြေချသူ5ဦးရေနှစ်သေးဆုံးခဲ့တယ်လို့တူရကီသတင်းဌာနတွေကဖော်ပြပါတယ်။ရွှေပြောင်းအခြေချသူတွေလိုက်ပါလာတဲ့လှေဒဇင်ဂရိနိုင်ငံလီစပေါ့ကျွန်းကိုအသွာတူရကီနောက်ဘက်ကမ်းခြေမှာနှိမ့်ယုတ်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့အီရန်နိုင်ငံကရွှေပြောင်းဒုက္ခသည်တွေလိုက်ပါလာတဲ့လေပေါ်ကနေလူ6ဦးကိုကယ်ဆယ်နိုင်ခဲ့ပြီး2ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုတရားရေးဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နိုင်ငံရဲ့ပဲ့ထင်းထုံးကြီးအစီအစဉ်နဲ့ဒီသတင်းပတ်အတွင်းဒုံးကြီးပြစ်လွတ်ဆန်းသက်ခဲ့တာတွေဟာပြီးခဲ့တဲ့နှစ်ကကမ္ဘာအင်အားကြီး6နိုင်ငံနဲ့ကြားထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ပါလိုက်နိုင်ရမှာတွေကိုမချိုးဖောက်ဘူးလို့အီရန်နိုင်ငံကပြောလိုက်ပါတယ်။ဒုံးကြီးအစီအစဉ်ကိုအီရန်နိုင်ငံကဆက်လုပ်သွားမှာဖြစ်ပြီးဒါဟာတရားဝင်ပြီးတော့ခုခံကာကွယ်တဲ့သဘောတဘာဝဖြစ်တယ်လို့အီရန်နိုင်ငံသားရဲ့ဌာနပြောခွင့်ရဟိုစိန်ဂျဘရီအန်ဆာရီကိုကူကပ်ပြီးနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။အင်ကာနဲ့ဗိုလ်ထူးနေတွေကလုခဲ့တယ်လို့အီရန်ကပြောထားတဲ့ဒုံးကြီးပြစ်လွတ်ဆန်းသက်မှုတွေပေါ်ဆိုရင်လည်းကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောထားပါတယ်။ဒီကိစ္စကိုဆန်းစစ်သွားမှာဖြစ်ပြီးကုလသမဂ္ဂမှာပဲဖြစ်ဖြစ်တနိုင်ငံတည်းအနေနဲ့ပဲဖြစ်ဖြစ်တင့်တော်တဲ့တုံ့ပြန်ချက်ကိုလိုအပ်တယ်လို့လုပ်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ခရော့ဘီကပြောပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ဇာရီဖ်ကိုဒီကိစ္စနဲ့ပတ်သက်ပြီးဗိုလ်ထူးနေနှောင်းပိုင်းကပြောဆိုခဲ့တယ်လို့လည်းမစ္စတာခရော့ဘီကပြောပါတယ်။ဒါပေမဲ့လည်းအီရန်ကျောင်းသားသတင်းဌာနကတော့မစ္စတာကယ်ရီကမစ္စတာဇာရီဖ်စီကိုအီးမေးလ်ပို့ပြီးတယ်လီဖုန်းပေါ်မှာစကားပြောဖို့ပန်ကြားပေမဲ့မစ္စတာဇာရီဖ်ဟာအလို့ကိစ္စနဲ့ခီးထွက်နေတာကြောင့်စကားမပြောပြကြဘူးလို့ဒီကနေ့ပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကတာရိုပြစ်ပယ်ရင်ဒုံးကျည်နှစ်စင်းကိုပင်လယ်တွင်ပြစ်လွတ်ခဲ့ပြီးဒါအဆိုရင်တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စစ်ရေးလေ့ကျင့်မှုဆက်လုပ်နေတာကိုတုံ့ပြန်တဲ့ပုံရှားပါတယ်။ဒုံးကျည်တွေကိုကြာသပတေးနေ့မနေ့အစောပိုင်း North Hokage ခရိုင်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောပါတယ်။နိုင်ငံရဲ့ရှေ့ဘက်ကမ်းလွန်ပင်လယ်ပြင်ထဲကိုကီလိုမီတာ900လောက်အထိရောက်ရှိခဲ့ပြီးတဲ့နောက်ပင်လယ်ထဲကိုကြာရောက်ပောက်ကွဲခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ကိုရီးယားကျွန်းဆယ်မှာရန်လိုမှုတွေမြင့်တက်နေချိန်မှာဒီလိုပြစ်ခတ်မှုမျိုးကဖြစ်လေဖြစ်တာမရှိတာတော့မဟုတ်ပါဘူး။တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ကြီးမားတဲ့စီးရီးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားဘက်ကမုန်းတီးနေတာဖြစ်ပြီးဒါဟာကျူးကျော်ဖို့ပြင်ဆင်နေတာလို့လည်းပြောဆိုနေတာဖြစ်ပါတယ်။မြောက်ကိုရီးယားပိုင်နယ်ထဲမှာကြန့်ရှိတဲ့တောင်ကိုရီးယားရဲ့ပိုင်ဆိုင်မှုတွေအလုံးကိုဖျက်သိမ်းပစ်မယ်လို့လည်းမြောက်ကိုရီးယားအစိုးရကဒီကနေ့ကြာသပတေးနေ့မှာပြောဆိုပါတယ်။တောင်နှင်းမြောက်နှစ်နိုင်ငံပူးရဲလှုပ်ဆောင်ပြီးအခုရပ်ထားတဲ့မြောက်ကိုရီးယားပိုင်နယ်ထဲမှာရှိတဲ့ကေဆောင်ဆက်မှုဆုံနဲ့မောင့်ခန်ကန်ခီးသွားအပန်းဖြေစခန်းစီမံကိန်းတွေကိုရှင်းညွှန်ပြီးမြောက်ကိုရီးယားဘက်ကပြောဆိုနေတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ဗိုလ်ထူးနေ့ညကဖလော်ရီဒါပြည်နယ်မှာစကားဆစ်ထိုးပွဲနောက်တစ်ကြိမ်ထပ်လုပ်ပါတယ်။အထူးသဖြင့်လူမှုကြီးကြပ်ရေးဆိုင်ရာကိစ္စအပအဝင်အရေးကိစ္စတချို့နဲ့ပတ်သက်လို့သူတို့လှုပ်ထားခဲ့မှုဒါတွေပေါ်တယောက်ပေါ်တယောက်အပြင်းထန်ဝေဖန်ပြောဆိုကြပါတယ်။ဖလော်ရီဒါပြည်နယ်ဟာစပိန်ဘာသာစကားပြောလက်တင်အမေရိကန်နိုင်ငံတွေကနေရွှေ့ပြောင်းခြေစပ်နေထိုင်သူအများပြားရှိတဲ့ပြည်နယ်ဖြစ်တာကြောင့်လည်းလူမှုကြီးကြပ်ရေးကိစ္စဟာအဲ့ဒီမှာအရေးကြီးတဲ့ကိစ္စတစ်ခုပါ။ဒါပေမဲ့လေ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့အတဲလက်ရှိလူကြိုက်အများဆုံး Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာယက်တီချက်ကိုတော့ Mrs. Clinton နဲ့ Mr. Sanders နှစ်ယောက်စလုံးကပယ်ချပါတယ်။ American Mexico နယ်စပ်တစ်လျှောက်မှာတိုင်းကြီးတစ်ခုစောက်ပြီးတော့ American နိုင်ငံထဲမှာတရားမဝင်ကြောင်းနေတဲ့လူပေါင်း70သန်းကိုနေရက်ပြန်ပို့မယ်လို့ Mr. Trump ကပြောထားတာပါ။ Florida ပြည်နယ်မှာလာမယ့်အင်္ဂါနေ့ကျရင် Democratic နဲ့ Republican Party နှစ်ယောက်စလုံးရဲ့ပဏာမရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်။ဒါအပြင် Illinois, Missouri, မြောက် Carolina နဲ့ Ohio ပြည်နယ်တွေမှာလည်းအဲ့ဒီမတ်လ15ရက်အင်္ဂါနေ့မှာပထမရွေးချယ်ပွဲတွေတပြိုင်တည်းလုပ်မှာဖြစ်ပါတယ်။
ဗနက်ဇွဲလာနိုင်ငံဟာလုံခြုံရေးအရာချင်းချောက်မှုဖြစ်စေတယ်လို့ပြောဆိုပြီးဗနက်ဇွဲလာထိတ်တန့်အရာရှိအတော်များများကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအမိန့်ချမှတ်ထားတာကိုဆန့်ကျင်တဲ့အနေနဲ့ဗနက်ဇွဲလာသမ္မတကအမေရိကန်ဆိုင်ရာဗနက်ဇွဲလာထိတ်တန့်တန်တမန်ကိုပြန်ခေါ်ယူမှာဖြစ်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအမိန့်ကိုမနေ့ဗုဒ္ဓဟူးနေ့ကရှုတ်ချပွဲပြုလုပ်တဲ့အခမ်းအနားတစ်ခုမှာသမ္မတနီကိုလာမာဒူရိုကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကဒဏ်ခတ်ပိတ်ဆို့မှုကိုစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကပဲထပ်ပြီးတက်တန်းတိုးခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နဲ့ဗနက်ဇွဲလားနှစ်နိုင်ငံကြား2010ပြည်နှစ်ကစလို့တန်အမတ်ကြီးအဆင့်တန်တမန်ဆက်ဆံရေးမရှိတော့တာဖြစ်ပါတယ်။ဗနက်ဇွဲလားနိုင်ငံဘက်ကတန်ရုံးယာယီထားဝန်ကန်မက်ဆီမီလီယန်အာဗလိုက်စ်ကိုအမေရိကန်ဆိုင်ရာတန်အမတ်ကြီးအဖြစ်ပြီးခဲ့တဲ့နှစ်ကအတည်ပြုခဲ့ပေမဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနဘက်ကတော့သူ့ကိုအသိအမှတ်မပြုခဲ့ပါဘူး။
ဂျပန်နိုင်ငံမှာမြေငလျင်ကြီးလှုပ်ပြီးဆူနာမီရေလိုင်းတန်ခံခဲ့ရတာ၅နှစ်ကြာလာတဲ့အထိမိသားစုနဲ့တကြီးရိုးတွေထောင်ပေါင်းများစွာဟာသူတို့ရဲ့အိုးအိမ်ရှိတဲ့မူရင်းနေရာတွေစီကိုပြန်မသွားနိုင်ကြသေးဘူးလို့ဂျပန်ကြက်ချင်ကြီးအဖွဲ့ကပြောလိုက်ပါတယ်။ငလျင်နဲ့ဆူနာမီရေလိုင်းတန်တွေကြောင့်ဂျပန်အရှေ့မြောက်ဘက်ကန်ယူရန်ဒေသအကြီးအကျယ်ထိခိုက်ပျက်စီးသွားသလိုဖူကူရှိမားနျူကလ িয়ার ဒါဘေးစက်ရုံနဲ့ပျက်စီးရတာပါ။လူပေါင်း300,000-300,000လောက်ဟာယာယီနေရာတွေဒါမှမဟုတ်ငှားထားတဲ့နေရာတွေမှာဆက်ပြီးနေကြရတာမျိုးရှိတယ်လို့ဒါမှမဟုတ်ရင်လည်းဘဝအသစ်ပြန်ပြီးထူထောင်ဖို့အတွက်နိုင်ငံတွင်းတခြားနေရာတွေကိုရှေ့ပြောင်းသွားကြရတယ်လို့ဂျပန်ကြက်ချင်ကြီးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါယီချီနျူကလ িয়ার ဒါဘေးဆက်ရုံမှာရေဒီယိုဓာတ်သတ္တိယိုစိမ့်ထွက်တာကြောင့်ပတ်ဝန်းကျင်ထိခိုက်တဲ့အတွက်မိသားစုပေါင်း300,000ကျော်ဟာအိမ်ပြန်ဖို့အခွင့်မရကြသေးဘူးလို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ပတ်ဝန်းကျင်ညဉ့်ဉန်းမှုပပျောက်အောင်လုဆောင်ချက်တွေကြောင့်မိသားစုတချို့ကတော့အိမ်တွေကိုအပီးဒါမှမဟုတ်ယာယီပြန်သွားနိုင်ကြတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေအပီးသတ်ဖို့အတွက်နောက်ထပ်နှစ်ပေါင်းများစွာကြာအောင်မယ်လို့ဂျပန်ကြက်ချင်ကြီးအဖွဲ့ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကီထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်ချက်တွေကိုတလဲတင်ပြပေးပါဦးမယ်။အရင်ဆုံးကတော့ဒီဒုသမရလောင်းအမီစီရင်တွေထွက်လာတာနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်။အများကကြိုတင်ခန့်မှန်းထားတဲ့အတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်အစုအဖွဲ့ကနေဒေါကင်ဂျီဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်ဦးထင်ကျော်ကိုဒုသမရလောင်းအဖြစ်နဲ့အမီစီရင်တင်သွင်းလိုက်ပါတယ်။မြူသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်အစုအဖွဲ့ကတော့မထင်မှတ်ထားတဲ့ချင်းတိုင်းရင်းသား NLD အမျိုးသားလွတ်တော်ကိုယ်စားလှယ် Henry Van Thieu ယူကိုတူတမလာလောင်းအဖြစ်နဲ့အမည်စင်းတင်သွင်းလိုက်တာပါဒီနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ဒေါကင်ဆွေးဝင်းကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဒီကနေ့မနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစုအဖွဲ့အစည်းအဝေးမှာမြူသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပလဲညွန့်နဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါကင်ဆန်းလိုင်ကနေဦးထင်ကျော်ကိုဒုတိယသမ္မတလောင်းအဖြစ်အခုလိုအမည်စင်းတင်သွင်းလိုက်ပါတယ်
ကျမအနေနဲ့ပြည်သူ့လူထုအတွက်ဒုတိယသမ္မတလောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့ဦးထင်ကျော်ထင်သွင်းခဲ့ပါတယ်ရှင်
ဒေါက်ကင်ဆန်းလိုင်ရဲ့အဆိုကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ကြီးကထောက်ခံလိုက်တဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကအခုလိုကြေညာလိုက်ပါတယ်
။ဒီကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကဒုတိယသမ္မတလောင်းအမည်စင်းအဆိုပြုလာတင်သွင်းရမှာဦးထင်ကျော်ဒေါက်ကင်ဆန်းလိုင်ပလဲမဲဆန်းလိုင်တွေကအဆိုတင်သွင်းပြီးဦးမြင့်ကြီးကတာမဲဆန်းလိုင်တွေကထောက်ခံတင်ပြထားပါတယ်။
မြန်မာစာပေလောကမှာအထင်ကြီးရဂန္ဓဝင်မြောက်ပညာရှင်ကြီးမင်းသူဝင်ရဲ့ဒုတိယသားအသက်80အရွယ်ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်အတွက်လူမှုရေးနယ်ပယ်မှာအားထားရသူတဦးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်တည်ထောင်ထားတဲ့ဒေါကင်ဂျီဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်တဦးအဖြစ်လူမှုရေးလုပ်ငန်းတွေကိုထဲထဲဝင်ဝင်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။ပြည်ခိုင်ပြိုးပါတီပြည်သူ့လွှတ်တော်အစုအဖွဲ့ကနေလက်ရှိဒုသမရလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာဆိုင်းမောက်ခန်းကိုဒုသမရလောင်းအဖြစ်မိထီလာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကအဆိုတင်သွင်းလိုက်ပြီးဇေယျသီရိမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထေးဝင်းကထောက်ခံခဲ့ပါတယ်။သမရရွေးချယ်တဲ့လုပ်ငန်းစဉ်မှာပြည်ခိုင်ပြိုးပါတီကပူးပေါင်းပါဝင်တာဖြစ်တယ်လို့အရေးချင်းပြောရတဲ့သူတွေကိုရွေးချယ်ကြဖို့ညွှန်နေတယ်လို့ဦးလှထေးဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဘက်ကနေစွန့်ရင်ရှိတဲ့သူတွေအတွေ့အကြုံရှိတဲ့သူတွေအဲ့ဒီလိုလူတွေတိုင်းပြည်အတွက်ကျွန်တော်တို့ဒါကျွန်တော်တို့ဘက်ကဒီဒီကောက်ပွဲလုပ်ငန်းစဉ်ကြီးထဲမှာကျွန်တော်တို့ပါဝင်ပေးတဲ့သဘောမျိုးပါပဲ။အဲတင့်တော်လို့သူတို့အားလုံးကကြိုက်လို့ရွေးရင်လဲဒါနိုင်ငံအတွက်အကျိုးရှိမဲ့ကိစ္စပေါ့
။အမျိုးသားလွတ်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစုအဖွဲ့ကနေအများကြိုတင်ခန့်မှန်းထားခြင်းမရှိတဲ့ချင်းတိုင်းရင်းသားအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဟင်ရီဗန်တီယူနဲ့ပြည်ခိုင်ပြိုးပါတီအစုအဖွဲ့ကတော့အမျိုးသားလွတ်တော်ဥက္ကဋ္ဌဟောင်းဦးခင်အောင်မြင့်ကိုဒုတိယသမ္မတလောင်းတွေအဖြစ်အသီးသီးအမည်စင်းတင်သွင်းလိုက်ကြပါတယ
်။ဒုတိယသမ္မတလောင်းအမည်စင်းတင်သွင်းခံရသူများကိုအခွင့်အရေးလိုက်ကြီးညာပါမယ်။ဥက္ကဋ္ဌအောင်မြင့်
ဝန်လေးတိုင်းဒေသကြီးမေဆန္ဒနဲ့အမှတ်ရှိဦးဟန်နီပန်တီယူချင်းပြည်နယ်မေဆန္ဒနဲ့အမှတ်၃လို့ဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရတမရရွေးချယ်စီစဉ်ရေးအဖွဲ့ကိုလွှတ်တော်ဥက္ကဋ္ဌနှစ်ဦးဒုဥက္ကဋ္ဌနှစ်ဦးပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်ကကိုယ်စားလှယ်တဦးကြစီ တမရတာကိုယ်စားလှယ်တဦးနဲ့ဖွဲ့စည်းရမှာဖြစ်ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်ကနေမြို့သားဒီမိုကရေစီအဖွဲ့ချုပ်ဒဂိုမျိုးတည်အရှိပိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်နဲ့မြို့သားလွှတ်တော်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်9မြို့သားလွှတ်တော်ကိုယ်စားလှယ်ဦးဗတ်မျိုးသိန်းတို့ကိုအဖွဲ့ဝင်အဖြစ်အသီးသီးမဲပေးရွေ အစုအဖွဲ့တွေရဲ့ဒုသမရရွေးချယ်ရေးလုပ်ငန်းစဉ်တွေကိုဆက်လက်ကျင်းပကြမှာဖြစ်ပါတယ်ရှင်
။ဒီကနေ့ဒီဒုသမရလောက်အမည်စရင်တွေကိုရွေးကောက်ပွဲအနိုင်ရ NLD ပါတီကလွှတ်တော်နေ့ရက်စလုံးမှာတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဒေါက်ကင်စိုးဝင်းကစူးစီးတင်ပြသွားတာပါ။တဆက်တည်းပဲအခုလိုမျိုးဒီဒုသမရလောက်အမည်စရင်တွေတင်သွင်းခဲ့ကြတဲ့အပေါ်တိုင်းဒေသလွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေကိုလည်းကြည့်ရအောင်ပါရှင်။ဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အရွေးချယ်ခံကိုယ်စားလှယ်များအစုအဖွဲ့တွေကနေဒုသမ္မတလောင်းတွေရဲ့အမည်စရင်တင်သွင်းတာမှာပြည်သူ့လွှတ်တော်အတွက်ကိုအရက်သားတယောက်ကိုအမည်တင်သွင်းခဲ့တာဖြစ်တယ်လို့ဒီအမျိုးသားလွှတ်တော်ဘက်မှာတော့ခရီးဟန်ဘာသာကိုးကွယ်တဲ့လူနည်းစုတိုင်းသားတဦးဖြစ်တဲ့ချင်းလူမျိုးတဦးကိုရွေးချယ်တင်သွင်းလိုက်တာပါ။အခုလိုရွေးချယ်မှုနဲ့ပတ်သက်လို့တခြားတိုင်းသားလွှတ်တော်ကိုယ်စားလှယ်တွေအခြားမှာအမြင်သဘောထားတွေကလည်းအမျိုးမျိုးရှိပါတယ်။နေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောင်မမေခါကတိုင်းသားကိုယ်စားလှယ်တွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါ။ဒီကနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ရဲ့ရွေးချယ်ခံကိုယ်စားလှယ်တွေရဲ့ဒုတိယသမ္မတလောင်းအနေနဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်အရက်သားတဦးလည်းဖြစ်တဲ့ဦးထင်ကျော်ကိုဒုတိယသမ္မတလောင်းအနေနဲ့အမည်စရင်တင်သွင်းလိုက်ပါတယ်။ဒီအပြင်အမျိုးသားလွှတ်တော်ရွေးချယ်ခံကိုယ်စားလှယ်တွေရဲ့ဒုတိယသမ္မတလောင်းအနေနဲ့ကတော့မထင်မှတ်ထားတဲ့ချင်းတိုင်းရင်းသားခရီးရန်ဘာသာကိုးကွယ်တဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ် Henry Van Thieu ကိုဒုတိယသမ္မတလောင်းအနေနဲ့အမည်စရင်တင်သွင်းလိုက်ပါတယ်။ဒီလိုရွေးချယ်လိုက်တဲ့အပေါ်မှာရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွန်းကျော်ကသူ့အမည်ကိုခုလိုပြောပြပါဗျ
။မြစ်ဆန္ဒများတဲ့အပေါ်မှာလူတွေကရွေးချယ်လိုက်တယ်ဆိုတော့ကျွန်တော်တို့ကတော့ခံစားချက်ကတော့ရှိတော့ဗျာ။ကျွန်တော်ကလည်းတိုင်းရင်းသားလူမျိုးစုပါတီကဖြစ်နေတော့တိုင်းရင်းသားလူမျိုးစုပါတီကတော့တယောက်ရောက်တော့ဒုသမတနေရာမှာပါတီရှင်နဲ့ဆန္ဒတော့ရှိတော့ဗော။
ဒီကနေ့မှာပြည်ခိုင်မျိုးပါတီကလည်းဒီလွှတ်တော်နှစ်ခုအတွက်ဒုတိယသမ္မတလောင်းအမည်စရင်းတွေကိုတင်သွင်းခဲ့ပါဗျ။လက်ရှိဒုသမ္မတလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာဆိုင်းမောင်ခန့်ကိုပြည်သူ့လွှတ်တော်အတွက်ဒုတိယသမ္မတအနေနဲ့တင်သွင်းခဲ့တယ်လို့အမျိုးသားလွှတ်တော်အတွက်ကတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌဟောင်းလက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်ကိုဒုတိယသမ္မတလောင်းအနေနဲ့အသီးသီးတင်သွင်းခဲ့ပါတယ်။ဒီလိုတင်သွင်းခဲ့တာနဲ့ပတ်သက်ပြီးကြန့်ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွေးဝင်းကအခုလိုပြောပြပါတယ်
။ဒီမိုကရေစီတရားဝိုင်းစင်းစားကြပါပဲလေ။ဒီဘက်ကလည်းတင့်တော်လို့အရင်ချင်းပြေးလို့တင်တယ်ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကနေပြီးတော့စွမ်းရည်ရှိမဲ့လူတွေနိုင်ငံအတွက်စေတနာထားပြီးလုပ်နိုင်မဲ့လူတွေကျွန်တော်တို့ရွေးပေးတာပဲဗျာနော
် NLD ပါတီအနေနဲ့အမျိုးသားရင်ကြားစည်ရေးကိုအခြေခံပြီးဒုတိယသမ္မတလောင်းရွေးချယ်တာမှာတိုင်းရင်းသားပါတီတစ်ခုခုကပါတီဝင်တဦးကိုရွေးချယ်မယ်လို့ဒင်းတွေထွက်ပေါ်ခဲ့ပူပါတယ်ဒီလိုထွက်ပေါ်ခဲ့ပေမဲ့လက်ရှိမှာတိုင်းရင်းသားပါတီကကိုယ်စားလှယ်တွေပါဝင်ရွေးချယ်ခြင်းမခံရတဲ့အပေါ်ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန့်ကတော့ NLD ပါတီရွေးချယ်မှုကိုလက်ခံကြိုဆိုကြောင်းနဲ့လက်ရှိရွေးချယ်ခဲ့မှုအပေါ်သူ့အမည်ကိုခုလိုပြောပြပါတယ်
။ဟိုဓမ္မဒရဲ့ပါမဟိုသူ့ဓမ္မဒကိုဖြစ်မှတာအမျိုးသားရင်ကြားစီကိုလုံနိုင်တယ်ဆိုတာတော့ကျွန်တော်အခိုင်အချက်မျိုးမရှိပါဘူးခင်ဗျ။အမျိုးသားရင်ကြားစီကိစ္စဆိုတာကသူ့လည်းသူ့ဓမ္မဒကဖြစ်မှတာလည်းနာလုံနိုင်မယ်ဆိုတာမဟုတ်ပါဘူးပေါ့နော်အဲ့လိုတော့ပြောချင
်ဒီဒုတိယသမ္မတလောင်းတွေကိုဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတရွေးချယ်စစ်စစ်ရေးအဖွဲ့ကသမ္မတဖြစ်နိုင်မဖြစ်နိုင်ကိုစစ်စစ်ပေးမှာပါဒီအဖွဲ့ကိုလွတ်တော်ဥက္ကဋ္ဌ2ဦးဒုတိယဥက္ကဋ္ဌ2ဦးပြည်သူနဲ့အမျိုးသားလွတ်တော်ကကိုယ်စားလှယ်2ဦးတမတော်သားကိုယ်စားလှယ်2ဦးနဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်ပြည်သူလွတ်တော်အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်နဲ့အမျိုးသားလွတ်တော်အတွက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းတို့ကိုဒီစစ်စစ်ရေးအဖွဲ့ဝင်တွေအဖြစ်မဲပေးရွေးချယ်ခဲ့ကြပါတယ်။လက်ရှိမှာသမ္မတရွေးချယ်စစ်စစ်ရေးအဖွဲ့ကဒုတိယသမ္မတလောင်းတွေစစ်စစ်ရမှာဖြစ်ပေမဲ့လက်ရှိအချိန်ထိတက်မတော်သားအစုအဖွဲ့ဘက်ကနေတင်ပြလာတဲ့ဒုတိယသမ္မတလောင်းအမည်စရင်းကိုလက်ရှိအချိန်ထိထုတ်ပြန်ပြောကြားထားခြင်းမရှိသေးပါဘူး။သမ္မတရွေးချယ်စစ်စစ်ရေးအဖွဲ့ဝင်တဦးဖြစ်တဲ့ဥပမျိုးသိန်းကလည်း
တမရတော်တာကိုယ်စလဲပက်ကပတုကိုတုတ္တရတမရလောင်းအမည်စင်းတင်တင်းထားတယ်ဆိုတာကိုသူ့အနေနဲ့မသိရှိရသေးကြောင်းပြောပါတယ်လောက်ဆောင်ရမယ်စစ်စစ်ရွေးချယ်မှုလုပ်ငန်းစဉ်အနေနဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ်ဟိုဟိုကျင်းမော်ဒီလိုတော်တဲ့ကိုကျင်းစဉ်နေဒီလိုတော်တဲ့ကိုကျင်းမော်သူတို့ရှိကိုတင်းလာတဲ့ဒီတုတ္တရတမရလောင်းနေပေါ့အဲအဲ့ဒီဥစ္စာတွေကိုဒီပထမအရင်စစ်စစ်ပြီးလုပ်
နက်ပိုင်းဒုတိယသမ္မတလောက်နာမည်စည်းရင်းတွေကိုလွှတ်တော်မှာမတင်သိမ်းခင်ချိန်လေးမှာပဲ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြည်သူလူထုရဲ့ဆန္ဒတွေကိုအပြည့်အဝအကောင့်ထဲမဖော်နိုင်သေးခင်မှာတည်ငြိမ်အေးချမ်းစွာလိုရာပန်းနိုင်ရောက်ရှိနိုင်ဖို့ပြည်သူတွေဘက်ကဉာဏ်ပညာအမျှော်မြင်ကြီးစွာနဲ့ဝန်းရံပေးဖို့မြစ်တာရက်ခံပန်ကြားခဲ့ပါတယ်ဒီကနေ့ဒုတိယသမ္မတလောင်းအမည်စည်းရင်းတွေကိုလွှတ်တော်နဲ့ရတင်သွင်းချိန်မှာ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့လွှတ်တော်ကိုတက်ရောက်လာတဲ့လက်မှတ်ရေးထိုးခဲ့ပေမဲ့ပြည်သူ့လွှတ်တော်အစည်းအဝေးကိုတော့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူ
းဒုသမ္မတအမည်စည်းရင်းတွေထွက်ပေါ်လာတဲ့အပေါ်မှာတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တချို့ရဲ့အမြင်သဘောထားတွေကိုကြားခဲ့ကြတာပါ VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကစူးစီးတင်ပြပေးခဲ့တာပါရှင်NLD ပါတီကနေပြီးတော့အခုလိုမျိုးဒီရွေးချယ်တင်သွင်းလိုက်တဲ့ဒုသမ္မတဆင်းထဲမှာချင်းတိုင်းရင်းသားတို့အစိုးပြုခံရတဲ့အပေါ်မှာချင်းတိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေကရောဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါရှင်။ချင်းပြည်နယ်ထန်တလန်မြို့နယ်လွတ်တော်ကိုယ်စားလှယ် Henry Bantuyu ကိုအမျိုးသားလွတ်တော်မှာဒုသမ္မတလောင်းအဖြစ်နဲ့ဒီ NLD ပါတီဘက်ကအစိုးပြုတင်သွင်းလိုက်တာကြောင့်ဒီအပေါ်မှာချင်းလူမျိုးတွေကကြိုဆိုလိုက်ကြပါတယ်။သူဟာခရီးယံဘာသာဝင်တူဖြစ်တာကြောင့်လဲဘာသာရေးခွဲခြားတယ်ဆိုတဲ့ဆွဆွဲချက်တွေကိုဖြေရှင်းရမှာပုံမှန်ယုံကြည်မှုရှိလာစေမှာဖြစ်တယ်လို့ဆိုပြီးတော့လည်းဒီမျောလင့်သုံးသက်ကြတာတွေရှိပါတယ်ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့အမျိုးသားလွတ်တော်မှာဒုသမ္မတလောင်းအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးတင်သွင်းရမှာချင်းပြည်နယ်အမှတ်3မဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးဟင်နရီဘန်တီယူကိုတင်သွင်းခဲ့တာဖြစ်ပါတယ်ဒါဟာချင်းမျိုးသားတဲ့ကပရမဆုံးအစ်မြင့်နိုင်ငံတော်ဝင်ကိုဆောင်ရွက်ခွင့်ရမှာဖြစ်တဲ့အတွက်ကြိုးဆိုကြောင်းချင်းပြည်နယ်အမှန်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဂင်ကန်းလျံကပြောပါတယ်
။ဒါပေါင်းပါတယ်တင့်လို့ပါတယ်လို့ကျွန်တော်ဆုံးသတ်တယ်။ဒါလည်းဆိုတော့ရှင်းရှင်းပြောမယ်ဆိုရင်လူနိုင်ငံမှာအစင်နာပုံစံမျိုးပေါ့။ခိုင်းကြရလဲကြက်ထားတဲ့လိစ်တစ်ခုရှိတယ်လေ။ချင်းပြည်နယ်တရားမှဒါမျိုးအစင်နေရာမရှိဘူးလို့ဆိုတော့ဒီရုပ်ပြပဲဖြစ်ပါပဲဖြစ်ဒီလိုလုပ်တာတော့ကောင်းပါတယ်လေ။ကျွန်တော်တို့လုပ်နေတာကတော့ဒီတကက်အပြုတ်အာဏာရှိတဲ့နေရာတော့ကျွန်တော်တို့မရနိုင်ဘူးလေ။အင်းသားပြောတော့။ဒါကြောင့်ကင်းလျော်တယ်လို့ပဲဆိုရမှာပေါ့။
ချင်းပြည်နယ်ဟာခါမြို့မှာခြေဆိုင်တဲ့ဟာခါပို့သတင်းစာရဲ့အက်ဒီတာကိုပါပြီးကလည်
းအဲ့ဒါတော့ welcome ပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့သမရဒေသချီတို့သမရဒေသချီပေါ့။အဲ့ဒါတော့ကျွန်တော်တိုင်းသားကြီးတွေကချစ်တင်ပါတယ်လို့ကျွန်တော်ချင်းနဲ့။ပြီးတော့အဲ့ဒီမှာလည်းကျွန်တော်တို့ဟိုချင်းတိုင်းသားတူပေါ့နော်ဟိုဒုသမရအဲ့အတွက်အဲ့လိုရထားရဆိုတာတော့အာဖြစ်ပြမှာရဲ့ဟိုသူတို့တော့နိုင်တယ်မလုံးနိုင်ဘူးဆိုတော့ကျွန်တော်ကြည့်ရသေးတာပေါ့နော်ကျွန်တော်အနေနဲ့တော့အာဖြစ်ပြမှာရဲ့အာအရန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဦးဟင်နရီဘန်တီယူဟာချင်းလူမျိုးခရီးယံဘာသာဝင်တူဖြစ်ပြီးတမ်ဘရော်မှာဘူမူးအဆင့်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့နောက်ပိုင်းမှာ Virginia ဆက်ယုံမှုမန္တလေးဒုအထွေထွေမန်နေဂျာစီမံခန့်ခွဲမှုဌာနဆက်မှုတင့်နဲ့အရက်ချက်ဆက်ယုံမှုဘီလင်းတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့ချင်းမျိုးသားတပ်ဦး CNF ရဲ့လက်ထောက်အထွေထွေတွေးမှုတစ်ဖြစ်တဲ့ဒေါက်တာရွှေခါကတော့ချင်းမျိုးသားတယောက်ကိုဒုသမရအဖြစ်အစိုးပြုတဲ့အတွက်ဂုဏ်ယူကြောင်းပြောဆိုတယ်လို့ဘာသာရေးနဲ့ပတ်သက်ပြီးတော့လည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
အာကျွန်တော်ကလည်းဘာသာရေးအရခွဲခြားဆက်ဆံမှုရှိတယ်ဆိုတဲ့ဟာကလည်းအာလူတွေပြောနေတဲ့ဟာရှိတာ哦အဲ့ဒီအတွက်ကလည်းပို့ပြီးတော့ဟိုယုံကြည်မှုရှိလာမှာပေါ့လူသမားတို့ဒီစုံခရစ်ယာန်တယောက်နဲ့ဖြစ်လာတယ်ဆိုတဲ့အခါကျတော့အဲ့ဒီကိစ္စကိုဖြေရှင်းတဲ့အခါမှာလည်းဆွေးနွေးတဲ့အခါမှာလည်းပို့ပြီးတော့ကောင်းလာမှာပေါ့နော်
ဒုသမရအဖြစ်တာဝန်ယူနိုင်မယူနိုင်ဆိုတာနဲ့ပတ်သက်ပြီးတော့လေဒေါက်တာရွှေခါကအခုလိုတုံ့တက်ပြောဆိုပါတယ
်ကျွန်တော်အမေကတော့သာမန်စက်ကဟက်အတွက်ပဲလူကြီးကောင်းအောင်ထားမယ်ဆိုတော့ဘာလို့မှလုပ်နိုင်မှာမဟုတ်ပေါ့နော်ဒါပေမဲ့တကယ်လုပ်နိုင်မယ်ဆိုလို့ရှင်လဲသူ့ကိုလုတ်ပိုင်ခွင့်တွေပေးမှအရေးကြီးတဲ့ဟိုဝန်ကြီးဌာနတွေကို supervise လုပ်တဲ့ဒီဟာတွေကိုသူ့အနေနဲ့ဟိုလုတ်ခွင့်ရမယ်ဆိုရင်လဲပို့ပြတာအထူးတရားနဲ့လုံးနော
်အ မျိုးသားလွှတ်တော်မှာဒုသမရလောင်းအဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအရင်အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ကိုအဆိုတင်သွင်းထားပါတယ်လောလောဆယ်မှာတော့အမျိုးသားလွှတ်တော်မှာ NLD ပါတီကကိုယ်စားလှယ်အများစုရရှိထားတာဖြစ်တာကြောင့်ဦးဟင်နရီဘန်တီယူဟာဒုသမရအဖြစ်ရွေးချယ်ခံရမယ့်အလားအလာပုံများနေပါတယ်အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်နဲ့တမရတာလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကတင်သွင်းတဲ့ဒုသမရလောင်းတွေကိုသမရအကြီးချင်းစီစီရေးအဖွဲ့ကစစ်စစ်ပြီးတဲ့နောက်ဒီလ18ရက်နေ့လောက်မှာပြည်ထောင်စုလွှတ်တော်ကသမရဒုသမရတွေအဖြစ်ရွေးချယ်အတည်ပြုပွဲရှိနေပါတယ်
တရင်ဘတ်အတော်ကြာမျောလင်းဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမရလောင်းအမည်စီးရင်တွေထွက်လာပါပြီ။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်အရသာစစ်စစ်သမရတအူးဦးဆောင်မဲ့အစိုးရအဖွဲ့တည်းမကြခင်ပုံပေါ်လာတော့မှာပါ။အခုအမည်စီးရင်တင်သွင်းထားတဲ့ဒုတိယသမရလောင်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီနေ့ညတိုင်းရိုက်လေးလိုင်းစီစဉ်မတိုင်ခင်သောတာရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA American တန်ရဲ့ကြာတာ Braining ညနေခင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညနေခင်း Radio အစီအစဉ်ပြည်ပချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုလည်းသောတာရှင်တွေကိုအသိပေးချင်ပါတယ်။ VOA ရဲ့ရုပ်သံစီစဉ်တွေကိုတော့ Asia Set 7 ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုလို့ရပါတယ်။VOA ရဲ့ internet website လိပ်စာ burmese.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းမှာလိုက်ပြီးတော့ကြည့်ရှုလို့ရပါတယ်။ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကိုလည်းဒီ internet စာမျက်နှာတွေမှာဖတ်ရှုလို့နားဆင်လို့ရပါတယ်ရှင်။အခုကတော့ဒီကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်တင်ပြပေးပါဦးမယ်ရှင်။
ဒီမှာတော့ကြာခမန်းချက်မျိုးမျိုးနဲ့ဆောင်ဆိုင်နေကြတဲ့ဒုတိယသမရလောင်းအမည်စင်တွေဒီကနေ့ထွက်လာပါပြီ။ပြည်သူ့လွတ်တော်အစုအဖွဲ့ကနေမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကတင်သွင်းတဲ့ဒုတိယသမရလောင်းကတော့ဦးထင်ကျော်ဖြစ်ပါတယ်။တခါချင်းတိုင်းရင်းသားတူဖြစ်သူဦးဟင်နရီဗန်တီယူကတော့အမျိုးသားလွတ်တော်အစုအဖွဲ့ကနေဒုတိယသမရလောင်းအဖြစ် NLD ကတင်သွင်းပါတယ်။ဦးထင်ကျော်ကလွတ်တော်ကိုယ်စားလှယ်မဟုတ်ပဲဦးဟင်နရီဗန်တီယူကတော့ NLD ပါတီကပြည်သူ့လွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းပြည်သူ့လွတ်တော်ဘက်မှလက်ရှိဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းအမျိုးသားလွတ်တော်ဘက်ကနေအရင်အမျိုးသားလွတ်တော်ဥက္ကဋ္ဌဟောင်းနဲ့လက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်တို့ကိုဒုသမ္မတလောင်းတွေအဖြစ်အမည်စင်းတင်သွင်းထားပါတယ်။တမရတော်ကိုယ်စားလှယ်အစုဖွဲ့ဘက်ကဒုသမ္မတလောင်းအဖြစ်ဘယ်သူကိုရွေးချယ်ထားတယ်ဆိုတာနဲ့အမည်စင်းတင်သွင်းပြီးပြီလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အီရန်နဲ့ဆီးရီးယားနိုင်ငံတွေထဲမှာလည်းမဟုတ်ပဲကမ္ဘာတဝန်းမှာ IS အစ္စလာမ်အစွန်းရောက်ဖက်ကိုတိုးချဲ့ချေမှုန်းဖို့အတွက်တတမမမှာမိအဖွဲ့တခုရရှိရေးအမေရိကန်အစိုးရတာဝန်ရှိသူတွေစူးစမ်းနေပါတယ်။လစ်ဗီးယားမှာအစ္စလာမ်အစွန်းရောက် IS အဖွဲ့ပိုးပြီးအားကောင်းလာတယ်လို့ပြီးခဲ့တဲ့နိုဝင်ဘာလကပါရီမြို့တော်အကြမ်းဖက်တိုက်ခိုက်ခံရတာရဲ့နောက်ဆက်တွဲဖြစ် IS အစွန်းရောက်အဖွဲ့ချင်းမွေးမှာပိုးပြီးကြကြပြန့်ပြန့်နီလန်ပေါင်းစုံနဲ့ချင်းကပ်လုဆောင်ဖို့အမေရိကန်တာဝန်ရှိသူတွေစူးစမ်းနေတာပါ။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်လေကြောင်းတိုက်ခိုက်မှုတခုအတွင် IS စစ်သွေးကြောအဖွဲ့ရဲ့တပ်မှုတူအပြင်းထန်ဒဏ်ရာသွားပြီးမဲ့အသက်မသေဘူးလို့ဆီးရီးယားကတိုက်ပွဲတွေကိုစောင့်ကြည့်နေတဲ့ပြည်တွင်ခြေဆိုင်ဆီးရီးယားလူ့အခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဥရောပတိုက်ကိုရွှေပြောင်းဝင်ရောက်လာသူတွေဝင်ရောက်လာတဲ့လမ်းကြောင်းတစ်ခုဖြစ်နေတဲ့ဘောလ်ကန်ဒေသလမ်းကြောင်းကိုဆက်ပြီးပိတ်ထားတဲ့နယ်လို့ဩစတြေးလျပြည်ထောင်စုဝန်ကြီးဂျိုဟန်နာမီဂလိုက်နာကပြောပါတယ်။ဆလိုဗီးနီးယား၊မက်ဆီဒိုနီးယား၊ဆာဗီးယားနဲ့ခရိုအေးရှားနိုင်ငံတွေကိုဖြတ်ပြီးတော့ရွှေပြောင်းဒုက္ခသူတွေဝင်နေကြတာပါခင်ဗျာ။
ဒီနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ SPL တရေးဖြစ်ပါတယ်။သတင်းတွေကိုတော့ကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ကျွန်မခင်ပြထွေးပါရှင်။ View American တန်ရဲ့ကြာတာရင်းညညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေအတန်လွင့်ပေးခဲ့တာပါ။တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှဖျားစမ်းမရွှင်လန်းကြပါစေရှင်။ကျွန်မတို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်နာရီကြာမှကျွန်မတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.